ရွေးကောက်ပွဲရလတ်ကိုဝင်ကြီးအနေနဲ့ဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်ရွေးကောက်ပွဲရလတ်ကိုကြည်ကြည်နက်နက်လက်ခံပါဘာလို့လဲဆိုတော့ပြည်သူတွေရွေးချယ်တင်မြှောက်ပေးတာပဲဖြစ်ပါဒီမိုကရေစီစနစ်ဆိုတာအာဏာတွေအားလုံးကပြည်သူလက်ထက်မှာပဲရှိတာပဲပြည်သူကရွေးချယ်ပေးတာဖြစ်တဲ့အတွက်ကျွန်တော်ဒီပေါ်မှာလက်လက်လက်ခံနဲ့ကြည်လက်ကြည်နက်ပ
ါဟုတ်ကဲ့လက်ရှိမြန်မာပြည်ရဲ့အခြေအနေကိုဘယ်လိုသုံးသပ်မလဲခင်ဗျာ
အဲ့တော့အစိုးရတိုင်းကတော့ကျွန်တော်မြင်တဲ့အစိုးရတိုင်းပေါ့လေကျွန်တော်လည်းခက်ဆက်ဆက်မိခဲ့ပါအစိုးရတိုင်းကပြည်သူတွေအတွက်ကောင်းတာတွေအကုန်လုံးလုပ်ခဲ့တာပဲဖြစ်ပါဒါပေမဲ့ပြည်သူတွေအကြိုက်ကိုလုံနိုင်ဖို့အတွက်ကတော့ဟိုခက်စကားရပြောတော့ဟတ်ထီဖို့လိုတာပေါ့ဗျာအဲ့တော့ပြည်သူကိုဟတ်ထီအောင်ကျွန်တော်တို့မလုပ်ပေးနိုင်ခဲ့လို့ဒီအစိုးရကိုမဲမဲပေးတာပေါ့ဗျာအဲ့တော့ဟတ်ထီအောင်လုပ်ပေးနိုင်တဲ့အစိုးရကိုမဲပေးတာပဲနောက်ဆိုရတောင်းဝန်ရပြည်သူအကြိုက်ကိုလိုက်လုပ်ပြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဝင်းကြီးဦးအောင်မင်းအနေနဲ့ရောလာမယ့်အနာဂတ်မြန်မာပြည်အကျိုးအတွက်ဘာတွေများဆက်လက်ဆောင်ရွက်မှာလဲခင်ဗျ။
အခုလောလောဆယ်ကတော့ကျွန်တော်တို့အစိုးရရှုံးတာပေါ့ဗျာ။ရှုံးတော့ကျွန်တော်တို့ကနောက်လာမယ့်ကာလမှာအတိုက်ခံဖြစ်တာပေါ့။အဲ့တော့အတိုက်ခံဆိုတဲ့စကားကနည်းနည်းရိုင်းဆိုင်တယ်လို့ကျွန်တော်အနေနဲ့တော့တွက်ပါတယ်။အဲ့တော့အားလုံးကျွန်တော်တို့ကတူတာတွေပေါင်းလို့မှာပေါ့။လောက်တက်လာမယ့်အစိုးရနဲ့မတူတာတွေကြတော့ကျွန်တော်ဆက်လက်ဆွေးနွေးရမှာပေါ့ဗျာ။ဒီတိုင်းပဲကျွန်တော်လုပ်သွားရမယ်။ပြည်သူတွေအားလုံးကောင်းနေဆိုရင်ဝိုင်းလူပေးဖို့ကြောင့်မှအဆင်သင့်ပါပဲ
။ဟုတ်ကဲ့ဝင်းကြီးအခုရွေးကောက်ပွဲဝင်ခဲ့တဲ့ရှားတော့ဒေတာကဟိုလှုပ်လက်ဆအလုပ်တွေဟောရှိသေးလားခင်ဗျာ
။ပြည်သူအတွက်ဆိုရင်ကျွန်တော်တောက်လျှောက်လုပ်နေပါတယ်။ရှားတော့အတွက်လည်းကျွန်တော်အခုဆိုရင်ရှားတော့ပြည်သူလူထုကျန်းမာရေးအတွက် ambulance ကားတစ်စီးကျွန်တော်လှူဖို့စီစဉ်ထားပြီးသားဖြစ်ပါတယ်။နောက်ပြီးတော့လည်းအဲ့ဒီမှာရှားတော့ဆေးရုံကိုကျွန်တော်ငွေပေးဒေတာပြင်စိုက်ပေးခဲ့ပါတယ်။အဲ့တော့အရင်တော့ဆိုလို့ရှိရင်ရှားတော့ကဆေးရုံ section မရှိသေးဘူးခင်ဗျာ။အဲ့တော့လွယ်ကူကနေလာပြီးတော့ relieving ပေါ့ရှောင်းနေအလှဲ့ကျလွတ်ပါတယ်။ကျွန်မတို့အလှဲ့ကျလွတ်တဲ့လူကတပတ်ချင်းလောက်လွတ်တာဖြစ်တဲ့အတွက်ရှားတော့ပြည်သူတူတူရဲ့ကျန်းမာရေးကိစ္စကိုထိတိမိမဆောင်ရနိုင်ခဲ့ပါအောင်။ကျွန်မတို့ကျွန်တော်ကသူတို့ကွက်လက်ကလေးဖိတဲ့အနေနဲ့ကျွန်တော်ကစေခန်းလေးဖွင့်ပေးတာပါ။အခုဆိုလို့ရှိရင်ရှောင်းဝင်ကြီးလည်းရောက်ပါပြီ။ရှေးဝင်ကြီးလည်းဆောက်ပြီးပါပြီ။လိုအပ်တဲ့ facilities လည်းပြည့်စုံပါပြီ။နောက်ထပ်လည်းဒီနှစ်မှာတောင်ယာထဲမှာကြွက်တွေကျလို့စပားတွေပျက်စီးသွားတာရှိပါတယ်။ဆံကလည်းကျွန်တော်လှူဖို့အစီအစဉ်ရှိပါတယ်။နောက်ပြီးတော့ရှားတော့မှာဆိုလို့ရှိရင်ဥမာအဖြစ်ကျွန်တော်ကကရားလူမျိုးတွေတို့ဒီကူးပွဲဆိုတာရှိတယ်။ဒီကူးပွဲတက်လဲကျွန်တော်လုပ်ပေးခဲ့ပါတယ်။ခုတိတ်မကြခင်မှာရှမ်းလူမျိုးတွေအတွက်ကျွန်တော်ကဟိုရှမ်းပွဲဆိုတာရှိပါတယ်။အဲ့ဒီရှမ်းပွဲအတွက်လဲကျွန်တော်ကတိတ်တရာလူခဲ့ပါတယ်။အခုကျွန်တော်ဒီကိုထွက်လာတဲ့အခါမှာအဲ့ဒီမှာရှိတဲ့ကျွန်တော်ခတိပေးထားတဲ့နေရာတွေမှာရှိတဲ့ကိစ္စရတဲ့အလုံးဖုံးချောင်းပြင်ပိုးတို့ရေရရှိရေးတို့ဒီကိစ္စတွေအားလုံးအတွက်300လောက်ကျွန်တော်လှူခဲ့ပါတယ်။နောက်ထပ်လဲသွားပြီးကြည့်ပြီးတော့လိုအပ်ချက်တွေရှိတာဒီအားလုံးကိုကျွန်တော်ဖြည့်ဆည်းပြီးဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ကိုကြီးခင်ဗျာမြန်မာပြည်ရဲ့အနာဂတ်ကိုဘယ်လိုမြင်ပါသလဲခင်ဗျာ
။မြန်မာပြည်ရဲ့အနာဂတ်ကတော့တည်တဲ့ပိုကောင်းလာမှာပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့ကဒီမိုကရေစီစနစ်ကိုသမ္မတရည်ဦးသိန်းစင်ကနေအခုလမ်းခင်းပေးခဲ့ပြီပေါ့။အဲ့တော့လူတွေရဲ့ဒီမိုကရေစီရည်ချင်ကလည်းတဖြည်းဖြည်းမြင့်လာပြီပေါ့။နောက်ပိုင်းဒီမိုကရေစီရည်ချင်မြင့်လာတာနဲ့မြတ်တိုင်းပြည်ကြီးကပို့ပြီးတော့ဖွံ့ဖြိုးတိုးတက်လာမယ်လို့ဒီလိုပဲကျွန်တော်တွက်ဆပါတယ်။
လက်ရှိအနေထားပေါ့လေတောင်ဆန်းစုကြည်အနေနဲ့အမျိုးသားပြန်လည်တင့်မြတ်ရေးလှုပ်ဆောင်ရမှာဘယ်လိုလုပ်ငန်းတွေဆောင်ရွက်တင်တယ်လို့ပြောနိုင်မလဲခင်ဗျာ
အဓိကကတော့ကျွန်တော်တို့ကစာထဲမှာပြောထားလို့ပါပဲ without peace no democracy without peace no development ဆိုတာဒါစာအုပ်တွေထဲမှာစာဆောင်တွေထဲမှာဟလာကျန်းစာအုပ်ကြီးထဲမှာဒီတိုင်းပဲရေးထားတာပေါ့တောင်ဆန်းစုကြည်အနေနဲ့ကတော့ငြိမ်းချမ်းရေးကိုအဓိကထားပြီးလုပ်မယ်လို့ကျွန်တော်ယူဆပါတယ်ငြိမ်းချမ်းရေးရမှာပဲဒီမိုကရေစီတွားလို့ရမယ်ငြိမ်းချမ်းရေးရမှာဖွံ့ဖြိုးတိုးတက်ရေးတွေလုပ်လို့ရမယ်အဲ့ဒီကြမှာနောက်ဆုံးကတော့ဒါဒီပြည်စုံမှသာ National Reconciliation လို့ခေါ်တဲ့မျိုးသားရင်ကြားစီရေးတမျိုးသားလုံးပြန်လည်တည်မြဲရေးစီလုံးရေးကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်အဲ့လိုဆောင်ရွက်နိုင်မှာပဲကျွန်တော်တို့မြန်မာနိုင်ငံကြီးကအင်အားတောင့်တင်းတဲ့နိုင်ငံကြီးဖြစ်လာမယ်လို့ဒီလိုပဲကျွန်တော်တက်ဆပါတယ
်ဟုတ်ကဲ့အဲ့တော့အခုလူတွေအဓိကပြောနေကြတာတပ်မတော်နဲ့ဆက်ဆံရေးပေါ့ခင်ဗျာအဲ့တော့တပ်မတော်နဲ့ဆက်ဆံရေးကိုတိဆောက်တဲ့နေရာမှာအခြေခံမူတွေကဘာတွေလိုအပ်ပါသလဲခင်ဗျာ
ဒါကတော့တပ်မတော်ပေါ်မှာနားလည်ပေးဖို့လိုအပ်ပါအဲ့တော့တပ်မတော်မှာလည်းမူဝါဒတွေရှိတာပေါ့ဗျာတပ်မတော်ကသူကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်မယ်လို့သူရေးထားတယ်နိုင်ငံတော်ပြည်သူလူထုရဲ့အိုးအိမ်စီစဉ်တွေကိုကာကွယ်ဆောင်ရှောက်မယ်လို့အဲသူကြေညာထားတာရှိပါတယ်အဲ့တော့ဒါတွေကလည်းကောင်းတဲ့အချက်တွေဖြစ်ပါတယ်သူတို့ပေါ်မှာနားလည်ပေးမယ်ဆိုလို့ရှိရင်ဘာပဲဖြစ်ဟိုတက်မရော်နဲ့ပူပေါင်းဆောင်ရွက်နိုင်မယ်လို့ဒီလိုပဲကျွန်တော်ယူဆပါတယ
်။နားလည်မှုဆိုဘယ်လိုလုပ်ငန်းမျိုးတွေလက်တွေ့ဆောင်ရွက်ဖို့လိုမလဲခင်ဗျာ
။ဒီကိစ္စကတော့ပြောရတာနည်းနည်းခက်တာပေါ့။တက်မရော်ပေါ်မှာနားလည်ပြီးရင်လည်းတက်မရော်ကနေ Ningano Tisawi Paima, Dong Sansu Chi looked at Paima, let Tulen Nale be Mabo, Wankula Mabo, La Wami Pubong Song Jamabo. A jam look Napecaro, Tian Tian Nale be Vidoma, some messing Bobby of me melu to the Pogin Pippa.
When you are good, I pick a yase and Yan Yu, Tiga Uzon, look at a Pogu Pippare. Dilongani Tisawni Ani Pido, Diana in the Silonian Uetre, a diga acheka, Pari Pitelu, Dong Dakara, she bothered to come out.
Diana in a Silonian Yavu Togarovia. Don't do you do, says Samulu at Dabo. Now, a poet tea there, a poet tea there, so be all there, a dilupe pet hallo meow. A lumu su tea there, musu tea there, so let pepet hallo meow. Don't do you do, says Samuel Solution, Diane Nadiale, Trule, Wenda Jamme, Trule Nale, Pima Wavia. Elama, General, the Mudalum, Jinjasi, Sulekisau, song and my people. Oh, Democracy, Senegay, Chigan, the Wadiari, General Nale on the bar. Democracy, Cinema. ปุ่นเล่นล่ะนะมะติแม่มะนี่ก็ปุ่นเล่นล่ะนะเนี่ยอาเปลี่ยนอยู่สิล่ะอะไรอาเปลี่ยนอยู่ได้หมดจนเราทิ้งใต้ยินใส่เนี่ยนี่เนี่ยไม่ผิดสิอ่ะนะมะเลียก็ด้วยสงสุนี้ผิดชาเลยนี่เนี่ยไม่ผิดสิอ่ะนะมะงาก็ไอ้โหลสุนี้แหละคําอ่ะอารมณ์ตะบอดิอยู่กูไม่รู้หรอกดาวน้าเลยเล็กขันไปอ่ะเลยสุดแล้วเฉ็ดๆขึ้นอ่ะเออจนเราอ่ะดีเฉ็ดๆแจกกูเตชะไล่น่ะ ยินว่าสมมุติอย่างเราปฏิบัติน่ะผิดไอ้ผิดไอ้มาทิ้งใต้ยินใส่เนี่ยสนิทกูจนหมดก็แล้วตรวจส่งสุนี้ผิดชาอ่ะมั้ยสรุปตรวจส่งสุนี้ผิดชาพูดตัวก็รอสิทธิ์สิพูดรู้ล่ะบ่เปียฮะตีขันพูดรู้ล่ะบ่เปียซวยสิพูดรู้ล่ะตรวจสิทธิ์ดันยาดิสิทธิ์ขันษาเจ็ดๆจ้องรู้ตรุบ่ลောက်ไปเปาะๆสุสุจนเราขันแก่บ่าจนเราตะคามาใส่ซูราดิใส่ไม่ใช่ราดิดาดิไม่ใช่แม้เนี่ยตีขันมีส่งให้แก่ล่ะผิด ဒီတဲ့မှာလက်မှတ်ထိုးတဲ့အဖွဲ့ရှင်းဖို့ပဲဒီကျန်တဲ့အဖွဲ့တွေကပထမပါမယောင်နဲ့နောက်ပိုင်းမှာပါသေးတာဘာတွေမှလိုအပ်နေလို့တုံးတက်မလဲခင်ဗျာ။အော်အင်ကလူးဆစ်ဆိုပြီးတော့အားလုံးပါဝင်ပါဆိုပြီးတော့အဲသူကတင်ပြတာပေါ့နော်။အဲ့တော့အော်အင်ကလူးဆစ်ကိုလည်းကျွန်တော်တို့က မူ အားဖြင့်ငင်းငင်းရေးဖြစ်စင်မှာမဆိုရင်နံပါတ်1ကျွန်တော်ကပရီလီမရီစစ်ဖာလို့ခေါ်တဲ့ကနဦးအပြစ်ခတ်ရစေးစာချုပ်တွေလိုပါပါကနဦးအပြစ်ခတ်ရစေးစာချုပ်တွေပြီးတော့မှာကွန်ပရီဟန်ဆစ်စစ်ဖာလို့ခေါ်တဲ့အပြစ်တပ်ပြည့်စုံတဲ့ငင်းငင်းရေးစာချုပ်တွေလိုပါပါအခုကျွန်တော်တို့ဒီတိုင်းရင်းသားလမ်းတကိုင်ဖွဲ့စည်းတွေနဲ့ပရီလီမရီစစ်ဖာလို့ခေါ်တဲ့ကနဦးအပြစ်ခတ်ရစေးစာချုပ် သူကတင်ပြခြင်းဖြစ်ပါတယ်အကြောင်းမလို့တဆင့်ပြီးတဆင့်သွားဖို့လိုအပ်တယ်ဘာလို့မှချန်ထားတာမဟုတ်ဘူးဆိုတာလေးကိုကျွန်တော်တင်ပြခြင်းပါတယ်
ဝင်ကြီးအနေနဲ့မြန်မာပြည်မှာဒီလိုအပြစ်ခရဆွဲစာချုပ်ချုပ်ဆိုနိုင်ခဲ့တယ်နောက်တစ်ခါဆက်ပြီးတော့ dialogue ကိုလည်း January 14ရက်နေ့မတိုင်ခင်လုပ်ဖို့အတွက်အခြေချခဲ့ရဆိုတော့ဒီကိစ္စတွေကိုဆောင်ရွက်နိုင်တဲ့အနေနဲ့ဝင်ကြီးရဲ့စိတ်ထဲမှာဘယ်လိုများခံစားမှုရှိပါလဲခင်ဗျာ
မိမိကိုယ်ကိုမိမိဟိုကျင့်တတ်တာပေါ့ဗျာကျွန်တော်လည်းအတတ်နိုင်ဆုံးအခက်အခဲတွေကြားရရင်လည်းအဲကျွန်တော်လုပ်ပြီးနိုင်ခဲ့တာပေါ့တကယ်တော့ကျွန်တော်က driver တွေပဲဖြစ်ပါတယ် driver goes driver comes ပါလीအဲ့တော့ကျွန်တော်ကအခုပြည်တော်စုရင်ကြီးကိုကြောတက်မောင်းတာပေါ့ဗျာအခု9နှစ်ပြည့်သွားပြီနောက်တယောက် driver တယောက်ပြောင်းပါပေါ့ဗျာအဲ့တော့အဲ့ driver ကြီးအားလုံးကလည်းဘာပဲဖြစ်ဟလာတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်တိုင်းပြည်ကြီးပွားအောင်ဒါတွေလုပ်မဲ့စိတ်ဆန္ဒနဲ့ပဲရှိပါတယ်အဲ့တော့အခုဒီမှာရှိတဲ့လုပ်ငန်းတွေကိုနောက်အဖွဲ့တွေကလည်းယုံကြည်ကြည်နဲ့ဒီတိုင်းပဲဆက်လုပ်ပေးပါလို့ကျွန်တော်ဒီလိုပဲတင်ပြချင်ပါတယ
်လူတို့ရဲ့ဘဝမှာဘာအရေးကြီးဆုံးလို့များခံယူပါသလဲခင်ဗျာ
အရေးကြီးဆုံးကကျွန်တော်ကငြိမ်းချမ်းရေးလို့တော့ကျွန်တော်ကငြိမ်းချမ်းပဲပြောရမှာပဲငြိမ်းချမ်းရအရေးကြီးဆုံးပဲငြိမ်းချမ်းလို့မယ်ဆိုရင်တော့မိမိနှလုံးသားထဲမှာငြိမ်းချမ်းဖို့လိုပါတယ်မိမိနှလုံးသားထဲမှာမငြိမ်းချမ်းလို့ရှိရင်တော့အိမ်ကမိမနဲ့ရံဖြစ်နေပါပေါ့ဗျာအဲ့တော့ကို့မိသားစုထဲမှာငြိမ်းချမ်းကိုလိုရမယ်အဲ့လိုငြိမ်းချမ်းရင်ဘေးအိမ်နေနဲ့ငြိမ်းချမ်းမယ်ရက်ွက်ထဲမှာငြိမ်းချမ်းမယ်မြို့ထဲမှာငြိမ်းချမ်းမယ်နောက်ဆုံးတော့ကဘာကြီးတစ်ခုလုံးငြိမ်းချမ်းသွားမှာပေါ့လူတွေရဲ့အားလုံးနဲ့အတဲနှလုံးထဲမှာငြိမ်းချမ်းရေးတွေကိန်းအောင်စေခြင်းနဲ့ဆန္ဒကျောက်မှတ်ရှိပါတယ
်ကျေးဇူးထူးတင်ပါတယ်ခင်ဗျာ